အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်။ဒီနေ့ဆုံးတော့အင်းမြတ်မြန်မာနယ်စပ်တည်ငြိမ်ရေးဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အင်းမြတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့နယ်စပ်ဒေသပူးပေါင်းစစ်ဆေးရေးဟာမြန်မာတပ်မတော်ဘဝဒအရနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်စာရင်းတာဖြစ်တဲ့အကြောင်းတပ်မတော်ပြောကြရတာဆိုပါတယ်။တပ်မတော်ကနယ်မြေရှင်းလင်းစာရင်းရမှာ NSCN ကလို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေကိုလည်းဖမ်းဆီးတရားစွဲဆိုတာတွေရှိနေပေမဲ့နာဂဒေသအတွင်းမှာစီးရီးတင်းမာရာတွေမတွေ့ရဘဲနဲ့ငင်းငင်းကြဲကြဲဖြူဖြူမဲလို့ပြောတဲ့အကြောင်းနာဂလွတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်။ပြည်စင်ကတော့ဖြူရင်းမြမာလိုက်တဲ့ကကိုမိုးစောကပြင်ပေးပို့ထားပါတယ်
။ဟုတ်ကဲ့ဒီအပိုင်းအတွင်းအိန္ဒိယနိုင်ငံတို့သတင်းစာတွေမှာအိန္ဒိယနဲ့မြန်မာတပ်တွေပူးပေါင်းပြီးအိန္ဒိယနိုင်ငံကမနီပူကတဲ့အာပန်နဲ့နာဂလက်နက်ကိုင်တွေကိုရှင်းလင်းတဲ့ Operation Sunrise ဒုတိယအဆင့်ကိုဆောင်ရွက်နေကြောင်းနဲ့ဒီစစ်စင်ရေးပထမအဆင့်မှာ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားဆောင်ရွက်ခဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကသတင်းရင်းမြစ်ကိုကိုးကားပြီးဖော်ပြခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်နေပြည်တော်ရှင်းလင်းရေးဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးတမ်ဘောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်စောမင်းထွန်းကသူတို့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။အဲဒီမှာကောင်းတဲ့ခံမှာတော့ကျွန်တော်ကိုမြန်မာတမ်ဘောအနေနဲ့ပဲဆောင်ရွက်တာဖြစ်ပါလား။နောက်တော့အိန္ဒိယနဲ့ကျွန်တော်တို့ကတော့ပြည်ပြနဲ့ကျွန်တော်တို့တူတာပေါ့။ကျွန်တဲ့နိုင်ငံတွေတော့အိန္ဒိယချင်းနိုင်ငံတွေကတော့ဒေတာဆိုင်ရာလုံခြုံရေးစုနေကြတယ်။လက်ကတည်းကလုံခြုံရေးအဆင့်ကြီးစုနေပွဲတွေ၊လမ်းတင်စုနေပွဲတွေအားလုံးတော့တင်ကိုပုံမှန်ပြုလုပ်နေကြဖြစ်ပါလား။ကျွန်တော်တို့ဘူဝါရောက်လည်းပြောထားပြီးတာအိန္ဒိယနိုင်ငံမျိုးနဲ့ကျွန်တော်တို့ဆောင်ရွက်နေရတော့သူတို့ဟိုကတ်ပါစီတဲ့စံကျင်တဲ့အဖွဲ့အစည်းတွေပေါ့အဲသူတို့ရဲ့စံကျင်တဲ့အဖွဲ့အစည်းတွေကျွန်တော်နိုင်ငံထဲမှာတော့လက်ခံမှာမဟုတ်ဘူးကျွန်တော်ရဲ့ဘူဝါရအတိုင်းပဲအိန္ဒိယအနေနဲ့လည်းဒီလိုဘူဝါရမျိုးပဲရှိပါတယ်အဓိကတော့နိုင်ငံလေစားဒေတာပြည်နေအရေးပါ
ဒီနေ့ဇန်နဝါရီလကုန်ပိုင်းကစကိုင်းတိုင်းအချက်ပိုင်းနာဂကိုပိုင်းအုပ်ချုပ်ခွင့်ရဒေသညမျိုးမျိုးနဲ့တကားရွာအနီးက NSCN ကခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဌာနချုပ်မှာအိန္ဒိယနိုင်ငံကလက်လက်ကင်အဖွဲ့တွေခုအောင်နေတာကြောင့်နေမျိုးရှင်းလင်းရေးဆောင်ရွက်ခဲ့ကြောင်းနဲ့ဒီလိုရှင်းလင်းရမှာလူနဲ့လက်နဲ့ခံရမိကြောက်တွေဖန်စီရမိကြောင်းတက်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီချိန်ထဲမှာပဲတိုင်းဒေသကြီးအဆင့်အပြည့်ခက်ရက်စဲထားတဲ့ NSCN K အဖွဲ့ကခေါင်းဆောင်တွေကိုလည်းမလအတွင်းမှာမတရားတင်အုပ်ပြီးစက်ခွန်တက်နဲ့ဖမ်းဆီးတရားစွဲဆိုခဲ့ပါတယ်။ဒီလိုဖမ်းဆီးလိုက်တာကြောင့်ဒေသခံပြည်သူတွေကအပြည့်ရစာချုပ်ပြက်ပြားပြီးဒေသတွင်းမှာတိုက်ပွဲတွေပြင်းထန်မှာကိုစိုးရိမ်ခဲ့ကြပါတယ်။ဗိုလ်မှူးချုပ်စောမင်းထွန်းကတော့ငြင်းမြစ်တည်ငြိမ်မှုပြက်ပြားတာဟာတစ်ဖက်အဖွဲ့အစည်းပေါ်မှာမူတည်မှာဖြစ်ကြောင်းနဲ့သူတို့ကိုအရေးယူရတဲ့အခြေအနေကိုအခုလိုဆက်လက်ပြောဆိုပါတယ်။
အဲ့ဒါကြီးတော့ဒီလိုပုံမှန်ပဲမူတည်နေတာ။အဲ့ဒီလိုကျွန်တော်ကကျွန်တော်တို့ဆောင်ရွက်နေတာအဓိကတော့အဲ့ပိုင်းတဲ့ကျောက်ကျော်ထားတဲ့အပေါ်မှာချိုးဖောက်လို့ပဲ။ချိုးဖောက်လို့ပဲဆိုတော့ကျွန်တော်တို့အရင်ကအဲ့ဒီကမှကျွန်တော်တို့တိုင်းတဲ့ကျောက်ကျော်ချိုးဖောက်ပြီးနောက်ပိုင်းကမှဖြစ်ကြတာမရှိဘူး။အဲ့တော့တစ်ဖက်နိုင်ငံရဲ့ပေါင်းများတဲ့ဖွဲ့စည်းမှုလက်ခံထားတဲ့ပြည်ဆိုင်ရာပတ်သက်ပြီးဒါ NCE ထဲမှာလည်းချိုးဖောက်တာပဲ။ NCE မချိုးရသေးဘူးမယ့် NCE ထဲမှာပါလေ။ဒီကတိုင်းတဲ့ထဲမှာလည်းကျွန်တော်တို့ဒီလိုမျိုးတွေရှိနေတာအဲဒါလိုချိုးပေါက်တဲ့ဟာတို့ကျွန်တော်တို့ကဒါဟိုပြည်လူရှိနေလို့မရပါဘူးဗျ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာကအမျိုးသားလက်တော်ကိုစဉ်ဦးမင်းနိုင်ကတော့လက်ရှိအခြေအနေအပေါ်မှာအခုလိုသုံးသပ်ထားပါတယ်
။ကျွန်တော်တို့မြင်တာကတော့နာဂတွေကတော့ဒီလိုရင်းချိုင်းနေပဲသွားမှတင်တယ်။ဒီပြစ်တာခတ်တာတော့ဒီလိုနဲ့ကျွန်တော်မဖြစ်ရှင်းတော့ဘူးတင်တယ်။ဒီလိုပဲနားလည်ထားတယ်ဗျာ။ဆက်ပေါ်လဲဟာဖြစ်တဲ့ဆိုတဲ့နေရာလည်းကျွန်တော်တို့ကမချရဘူး။အဲ့ဒါကတည်းကတော့ဒီလူတို့ကတော့လည်းအခက်ခဲရှိနေဆိုတာဒါပေါ့ဒီခန္ဒီဖက်ကဆက်တဲ့ဟာတွေပြီးတော့ဟိုဇမိုင်းရှင်ဘုရားဖက်ကဝင်နေလားကြောင့်တော့တော်ရင်တော့ဒါတော့လာတော့လည်းအခက်ခဲတော့မှာပြီးတော့စာရေးလည်းအခက်ခဲတော့ဖြစ်နေတယ်ဒီကားကဘောနော်အဲကျန်တဲ့ပုံတွေကတော့လွတ်လွတ်လပ်လပ်ဒါတော့လို့ရပါတယ်ဗျာ
NSCN ကခေါ်နာဂမျိုးသားဆိုရှယ်လစ်ကောင်စီဟာ2021ခုနှစ်ကတိုင်းဒေသကြီးအဆင့်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးဒီနှစ်စာပိုင်းက NSCN ကဌာနချုပ်ဒေသကိုတမတော်ကရှင်းလင်းစဉ်ဖမ်းဆီးခဲ့တဲ့ကတဲ့နဲ့အာသာလက်နက်ကိုင်အဖွဲ့ဝင်24ယောက်ကိုခန္ဒီမျိုးနယ်တရားရုံးကမေလ15ရက်နေ့ကစက်ခွန်တင်းနဲ့ထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်